ပြီးခဲ့တဲ့နှစ်တကြံပွဲတော်အတွင်းဘုံကွဲမှုနဲ့ဆက်ဆက်လို့တန်တရားနဲ့ဖမ်းဆီးခံထားရတဲ့ကိုဖြိုးဝေအောင်ကိုအာဏာပိုင်တွေဘက်ကနှိပ်စက်ညှဉ်းပန်းပြီးဖြောင့်ချက်အတင်ပေးခိုင်းခဲ့တာကြောင့်အခုလိုဖမ်းဆီးခံရသူတွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေကိစ္စထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့အာရှဒေသဥပဒေရေးရာအဖွဲ့တစ်ဖွဲ့ကနေကုလသမဂ္ဂလူခွင့်ရေးအရာရှိတွေကိုတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့ကိုသားညုံကဆက်ပြီးပြောပြပါမယ်ရှင်။
ပြီးခဲ့တဲ့နှစ်တကြံကာလဘုံကွဲမှုနဲ့ပတ်သက်တဲ့ဆိုပြီးတော့တန်တရားနဲ့ဖမ်းဆီးခံထားရသူကိုဖြိုးဝေအောင်ကိုမျှတတဲ့တရားခွင်ဖြစ်စေဖို့ဒီစတဲ့အကျဉ်းသားတူရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ကိုင်တယ်ဆောင်ရပေးဖို့ဆိုပြီးတော့ ALRC လို့ခေါ်တဲ့အာရှဒေသဥပဒေကြီးရာဌာနကနေပြီးတော့ကုလသမဂ္ဂလူခွင့်ရေးအရာရှိတွေကိုစာရေးပေးဖို့တောင်းဆိုပါတယ်။အထူးသဖြင့်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်အနေနဲ့စုံစမ်းစစ်ဆေးပေးဖို့လည်းတိုက်တွန်းထားတာပါ။ALRC အဖွဲ့ကမြန်မာရှိနေဦးမင်းလွင်ဦးကတော့အခုလိုမျိုးကုလသမဂ္ဂကဂျောင်းဝင်ကင်တွယ်မယ်ဆိုရင်ဖမ်းဆီးခံထားရသူတွေအခွင့်အရေးအတွက်တစုံတရာအကျိုးရှိစေလိမ့်မယ်လို့မျှော်လင့်ပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာရှိတဲ့အကျဉ်းထောင်တွေအတွင်းမှာနှိပ်စက်ညှဉ်းပန်းခံရတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့ကျွန်တော်တို့ကိုဖြိုးဝေအောင်ရင်ကိုတမ်းမြင့်အောင်ရင်နောက်ပြီးတော့ကိုညင်ညီထွန်းရင်သူတို့သုံးရမှုကိုကျွန်တော်တို့ဒီစနစ်တကျအားလုံးလေးလာပြုစုပြီးတော့စာရွက်စာတမ်းပြည့်စုံနေတဲ့တည်ထွက်ချက်တွေပြည့်စုံနေတဲ့အတူကျွန်တော်တို့ကုလသမဂ္ဂအနည်းငယ်ညီမညင်ဆိုင်ရာအထူးကိုယ်စားလှယ်နောက်ပြီးတော့တခါကျွန်တော်တို့မြန်မာနိုင်ငံအထူးကိုယ်စားလှယ်စသဖြင့်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့လက်အောက်မှာရှိတဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့တင်ပို့ခဲ့တာရှိတယ်။
ဒီအခုမင်းလင်ဦးတို့ဘက်ကနေပြီးတော့အခုလိုကုလသမဂ္ဂလူခွင့်ရေးအရာရှိတွေကိုဒါနဲ့ပတ်သက်လို့ဝင်ရောက်ဦးဆောင်ရွက်ပေးဖို့အကူအညီတောင်းထားရဆိုတော့သူတို့ဘက်ကတော့ဘယ်လောက်ထိလှုပ်ပေးနိုင်လဲဘယ်လောက်ထိလှုပ်လာနိုင်လဲခင်ဗျ
မြန်မာနိုင်ငံအတွင်းမှာလက်ရှိဒီအချင်းထောင်တွေအတွင်းမှာရဲရရှိတွေကတော့၎င်းသတင်းတပ်ဖွဲ့ကတော့၎င်းအချင်းဌာနဦးစီးတွေရရှိတွေကတော့၎င်းနှိမ့်ဆက်ညှဉ်းပန်းတဲ့ကိစ္စရပ်တွေကအတော်အသင့်ရပ်ဆိုင်သွားနိုင်မယ်လို့ကျွန်တော်တို့မျှော်လင့်နေနောက်ပြီးတော့ဒီလိုမျိုးကုလသမဂ္ဂအထူးကိုယ်စားလှယ်ကနေပြီးတော့ဝင်ရောက်ပြီးတော့စုံစမ်းစစ်ဆေးတဲ့ကိစ္စရပ်တွေမင်းမြန်တဲ့ကိစ္စတွေပေါ်လာလို့ရှိရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာရှိတဲ့အချင်းတော်တွင်းရဲ့အခြေအနေတွေကလည်းတစုံတရာပြောင်းလဲလာနိုင်မယ်လို့ကျွန်တော်မျှော်လင့်တဲ့အတွက်ကျွန်တော်အခုလိုမျိုးပြောပြချင်းဖြစ်ပါတယ
်။ကုဖြိုးဝေအောင်ရဲ့တရားရေးရပိုင်ခွင့်အနေနဲ့ပတ်သက်ပြီးတော့ရှင့်နေဖြစ်သူဦးကျော်ဟိုးကတော့ဘ ਹੁ တရားရုံးကိုဦးတိုက်လျှောက်ထားပြီးတော့ဒီအခုလာမယ့်ခုနှစ်ရက်နေမှာအဖြေထွက်လိမ့်မယ်လို့ပြောပါတယ
်။သူ့ရဲ့ဇနီးကနေပြီးတော့စိုက်စားပေါ့ဗျာ။ဟိုတင်ပြစားပေါ့။ဟိုဒီပြည်ထောင်ဝင်ကြီးတို့ကျွန်တော်တို့ဝင်ကြီးချုပ်စီရောဒီညမနေဆက်တဲ့ရဲအရာရှိတွေကိုအရေးပေးဖို့ဆိုပြီးတော့သူတို့စာတွေအချင်းချင်းတင်တယ်လို့ကျွန်တော်သိရပါတယ်။စာတွေ့တဲ့ချိန်ကတော့ပုံမှန်ရှင်နေဖို့ပေါ့။ပုံမှန်ရှင်နေဖို့ဆိုတော့အချိန်တွေရတဲ့ရှိတည်တော့သူ့ကိုခုနပြောလို့ဒီမှာစကြောရင်မှာညမနေဆက်ထားတဲ့အကြောင်းတွေပြောပြတယ်။နောက်ပြီးတော့ဒီအင်းစိန်ထောင်မှာသူ့ကိုလလ3လလောက်ကတယောက်တည်းထားရတယ်။အဲ့ဒါဒီအဲ့ဒီຢာတွေနဲ့ပတ်သက်သူ့ပါတယ်ဟုတ်ဆိုတော့ပေါ့စပိန်ဆိုင်ရာခိခိုက်မှုရှိနေတယ်
အခုသူ့ကိုဒီသူလောက်ပါရဆိုပြီးတော့တင်းကျပ်ဝန်ခံခိုင်းတဲ့ကိစ္စကရောတရားရုံးမှာဘယ်လောက်ထိအကျုံးဝင်လဲခင်ဗျာအခုတရားရင်ဆိုင်နေရတဲ့ခါမှာ
ပရမစင်နဲ့တရားသူကြီးကဟာဒီတရားခံရတော့သူ့အူလူလျောက်ပေးတဲ့ဖြောက်ချက်ဖြစ်တယ်ဆိုပြီးတော့တရားသူကြီးရဲ့စိတ်ထဲမှာခိုင်ခိုင်လုံလုံယုံကြည်မှလာလဲဖြောက်ချက်ယူပေးရှိတယ်ဟိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲနဲ့ကျွန်တော်ဖြောက်ချက်ယူရှင်တော့ဥပဒေမညီဘူးပေါ့လေဖြောက်ချက်ဆိုတဲ့ကိစ္စအမှုတော်အင်မလာရေးကြည့်တယ်ဘာလို့ဆိုတော့တရားခံတယောက်ကဒီဖြောက်ချက်တစ်ခုတည်းနဲ့ကျွန်တော်ပြတ်တန်ကြသွားနေလေလေဒါကြောင့်မလို့တရားသူကြီးတွေလည်းကျွန်တော်ဥပဒေရပါလေဟိုဒီလိုကြီးလေးတဲ့တာဝန်ပေးထားရတယ်ပေါ့
အခုသူ့ရဲ့မှုကိုအခုလိုကြားနာစစ်ဆေးတဲ့တရားရုံးမှာတွေ့တဲ့ခါမှာကိုအများပြည်သူရှေ့မှာစစ်ဆေးတာလားအင်္ဂလိပ်သီးခြားစစ်ဆေးတာလ
ားဟုတ်ပါဘူးစစ်ထားဝင်းနေပါလားစစ်တတာလည်းကျွန်တော်တို့ပြင်ဆင်မှုတင်ထားပါတယ်ဆိုတော့ထားဝင်းတဲ့မှာထားပြီးစစ်တယ်အဲ့ဒါနဲ့ကျွန်တော်တို့ကလည်းဖြိုးရော်တယ်သူ့ဇနီးနဲ့သူ့ညီပေါ့ဒေါက်တာထက်ဝေအောင်လို့ကအဲ့ဒီကွယ်နဲ့ဝင်နာအောင်ကျင်တယ်ဆိုတော့တရားရုံးတင်ပြတယ်ဒါတရားရုံးကဘာမှလုပ်မသိပါဘူးဒီလိုလုပ်မပေးရတဲ့ကြောင့်လည်းကျွန်တော်တို့ပြင်ဆင်မှုတင်တယ်တရားရုံးနေတယ်ပေါ့လေဒီအများပြည်သူဝင်ထွက်သွားလာနိုင်တဲ့တရားခွင်ပြောင်းလုပ်ပေးဖို့ဆိုပြီးတော့ကျွန်တော်တို့တိုင်းတရားရုံးတင်တယ်တိုင်းတော့အချင်းကြီးကပတ်လာတယ်အဲ့တော့တရားရုံးချုပ်ကိုဆက်တင်တဲ့အခါကျတရားရုံးချုပ်ကတော့ဒီကိစ္စကိုလက်ခံနာပါလေနှစ်ဖက်ကြားနာဖို့
ပြီးခဲ့တဲ့နှစ်တကြံတော့က H2 ကိုရေကစားမှန်းတဲ့အနီးဘုံခွဲမှုနဲ့ပတ်သက်ပြီးတော့ VBSW စွမ်းမြင့်မြန်မာကျောင်းသားစစ်တီတော်များအဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးတော့ကိုဖြိုးဝေအောင်ပါ၅ဦးကိုမြန်မာအာဏာပိုင်တွေကဆက်ဆွဲထားပါတယ်ကိုဖြိုးဝေအောင်2ဦးကိုပဲလက်ရှိဖမ်းမိထားတာဖြစ်ပြီးတော့ကြံ၄ဦးကတော့လွတ်မြောက်နေပါတယ်ခင်ဗျာ